ထိုင်းနိုင်ငံလေကျွန်းလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံနဲ့ပတ်သက်ပြီး DNA စစ်ဆေးချက်ပုံစံနဲ့ပတ်သက်လို့ထိုင်းရှိနေကောင်စီဘက်ကတည်လို့တဲ့အချက်တွေကိုပြင်ဆင်ဖို့အတွက်နောက်ထပ်အချိန်တစ်လတောင်းဆိုလိုက်ပါတယ်။မအေးမှာကသတင်းပေးပို့ထားပါ
။ဒီလိုရှာလူငယ်နှစ်ဦးတက်ပြတ်ခံရတဲ့လေကျွန်းလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့မြန်မာရှိတောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတည့်ရနေ့ကနေပယ်ချခံရပြီးတဲ့နောက်မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုရေးဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေမြောက်ကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါအဓိကသက်တွေဖြစ်တဲ့ DNA နဲ့ပတ်သက်လို့ပြင်ဆင်ရမယ့်အချက်လက်တွေရှိနေသေးတာကြောင့်အခုမေလ23ရက်နေ့ကိုအယူခံမတင်ပြစ်ဖဲဇလရက်တိုးပြီးတောင်းဆိုထားကြောင်းတရားခံမြန်မာလူငယ်တွေဘက်ကလည်းအကြိုးဆောင်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
အမှန်တမ်းတင်23ရက်ငါးလနေ့ကိုယူတရားဖို့ပါ။ဒါပေမဲ့အခုမြန်မာနိုင်ငံကဥပဒေအကြံပေးတဲ့စာမျက်နှာခွင့်ပြုလာပါတဲ့စာမျက်နှာကိုလည်းဖိုင်းစင်နေတဲ့ကောင်စီကိုပို့ပြလာပြီ။ဆိုတော့သူတို့အဲ့ဖိုင်းစင်နေတဲ့ကောင်စီကအယူခံဆောက်လာရင်းနဲ့အခါကျတော့ဒီနေ့ဖတ်တဲ့လို့မြန်မာနိုင်ငံကကဒီနေ့စစ်ဘုံစစ်ရင်းမျိုးကိုလည်းပြလို့ပြီးတော့ဒီချက်တွေကိုလည်းဖက်ချင်းရေးလိုတယ်လို့ဆိုပြီးတော့အလားတူနေပြီးတော့ဒီနေ့စစ်စစ်နဲ့ပတ်သက်လို့ဆိုင်ညာတောင်းထားပါတယ်။ဒါတော့ရခိုင်က23ရက်နေ့အထိရေးတင်နိုင်မှာမဟုတ်တဲ့ကြောင့်မို့သူ့ပြည်ဖို့ဆိုပြီးတော့ဒီလိုကိုဆောက်လက်တင်ရတာပါ
။ထိုင်းနိုင်ငံကအပန်းချီကျွန်းဖြစ်တဲ့လေကျွန်းကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွားတဲ့ဥဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာပဲကျွန်းပေါ်မှာတက်ပြတ်ခံခဲ့ရတာပါ။ဒီအတွက်မြန်မာလူငယ်နှစ်ဦးကိုတရားခံဖြစ်သစ္စာခဏရချက်တွေက DNA စစ်ဆေးချက်တွေကိုခိုင်းမှုပင်ဆရာဝန်ဒေါက်တာပွန်ထစ်တော်စစ်ဆေးခဲ့ပြီး DNA နဲ့ပတ်သက်လို့နောက်ထပ်စစ်ဆေးခွင့်မရတော့တဲ့အခြေအနေတွေရှိခဲ့တယ်လို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပြပါတယ်
ကျန်တဲ့ချက်ပါလေဆိုတဲ့ပေါက်ကူးဟာဒီ DNA ဖြစ်ရှိတယ်ဆိုတော့အဲ့ဒီဖြစ်ရှိတဲ့ DNA ကအခုဒီကံလေးတောင်တဲ့ DNA ကိုဖူးကြောက်ကြမ်းရောက်တဲ့ DNA တွေ့တယ်အဲ့ဒီ DNA ကအခြားလူစိတ်ရဲ့ DNA ဖြစ်တယ်ဆိုတာမျိုးပေါ်နေပါတယ်ဒီလူဘက်ကသုံးမျိုးပဲပြောပါတယ်ဒီချက်ကပေါက်ကူးရဲ့ဒီချက်ကဒီနာရီတစ်ကြလုံးရဲ့နောက်တစ်ခါခဏတစ်ခါဒီသုံးခုပါအဲ့တော့ဒီနာရီနဲ့ခဏမှာတော့ဘာမှမတွေ့ပါဘူးဒါပေမဲ့ခဏကဒီကလေးနဲ့ဖြစ်တဲ့ဒီအောက်ကူမှာကတော့ခဏကတည်းကလို့ DNA တွေ့တယ်၊ကြောက်ကြမ်းရောက်တဲ့ DNA ဖြစ်တယ်။ဆိုတော့ဒီ DNA ကဘူတဲ့အတူတူ DNA မျိုးဖူးဆိုတဲ့ချက်ပေါ်နေပါလား။နောက်တစ်ခါဒီအရင်ကြီးတဲ့အနာရဲ့တစားရင်းမှာရတဲ့ DNA ကိုကျန်နေစစ်ဖို့တောင်းဆိုရတာမှာဒီလိုပဲကနေပြီးတော့ဒီ DNA ဒီလိုတော့သူတို့စစ်ဖို့ဆက်နပ်ပြီးပုံသွားပြီးဖြစ်ကြအောင်ဒီလိုမပြီးနိုင်ပါဘူးဆိုပြီးတော့ကတော့တော့ဒီရပါတယ်။ဒီစာလို့ဒီတိုင်းကြီးမျိုးစီစာပေါ်လာတာ။တခြားဒီအနေနဲ့တစ်ခုနဲ့ပတ်သက်လို့ပြောမယ်ဆိုရင်လည်းစင်နာရဲ့စကားတွေမှာတွေ့ရဒီအနေကဒူတုံးရဲ့ဒီအနေဖြစ်နေတယ်လို့သိရပါတယ်။အဲလို့ဒီအနေလို့ဒီဒီပါဒီလိုဒီအနေစီစာဖွဲ့ထားတဲ့အခါမှာအလုံးလုံးကိုဖက်ထားတဲ့အနေမျိုးရှိပါတယ်။ဒီလိုပြန်ပြန်ပြန်မားရဆိုတဲ့အချက်ရှိပါတယ်။ဒါကြောင့်စာကိုအသေးသေးကြည့်ပြီးတော့ဆောင်ရွက်ရည်ရမယ်ဆိုတာအချင်းနာကောင်ဆရာစဉ်းစားပြီးတော့ရှင်းဆောင်ရတယ်ပါ
မြန်မာရှိတဲ့အလို့သမားခမ်းမန်းကြီး၄00လောက်အလို့လုကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံနိုင်ရတဲ့မြန်မာလူငယ်နှစ်ဦးကိုတနစ်ကျော်ကြာထိုင်းနိုင်ငံရဲ့ကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခုနှစ်မှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပေးခဲ့ပြီးဘန်ခွာအကျဉ်းထောင်မှာထိန်းသိမ်းထားပါတယ်ရှင်